HIV AIDS ဝေဒနာရှင်တွေအပေါ်ခွဲခြားဆက်ဆံမှုအဆုံးသတ်ရေးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါလေ။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့အစိုးရရုံးမှာကျင်းပတဲ့ကမ္ဘာ AIDS ရောဂါတပ်ဖြည့်ရေးနေ့ညီလာခံကြီးမှာအဲ့ဒီလိုပြောဆိုခဲ့တာပါ။ဒီမတိုင်ခင်မှာလည်းမဲလ်ဘုန်းမှာရှိတဲ့မြန်မာမိသားစုတွေနဲ့ဒေါ်အောင်ဆန်းစုကြည်တွေ့ဆုံခဲ့ပါသေးတယ်။အကြောင်းစုံကိုမတ်နန္ဒချန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ကုလသမဂ္ဂကကြီးမူပြီးမဲလ်ဘုန်းမြို့အစိုးရရုံးမှကျင်းပတဲ့25ချိန်မြောက် 2013 Global World AIDS Day 2013 ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့ညီလာခံကြီးကိုကုလသမဂ္ဂရဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးတန်တမန်အဖြစ်ခန့်အပ်ခံထားရတဲ့ဒေါ်အောင်ဆန်းစုကြည်လည်းတက်ရောက်ခဲ့တာပါ။ဒီခန္ဓာတွင်ဒေါ်အောင်ဆန်းစုကြည်က HIV AIDS ဝေဒနာရှင်တွေအပေါ်ခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့ကိုပြောဆိုသွားခဲ့ပါတယ်
။ When we think of discrimination,Very often we don't think of what it involves for those who are
ခွဲခြားဆက်ဆံမှုလို့ကျမတို့ပြောလိုက်ရင်ဒီခွဲခြားဆက်ဆံခံရသူတွေနဲ့ပတ်သက်ပြီးကျမတို့တိတ်ပြီးမစင်စားမိကြတာကများပါတယ်တကယ်တော့လူတယောက်ဟာသူ့ကျင်လဲနေတဲ့လူမှုအတိုင်းဝိုင်းထဲမှာတခြားလူတွေနီးသူပုံမှန်ဆက်ဆံတာမျိုးမခံစားရတာကိုခွဲခြားဆက်ဆံတာလို့ခေါ်တာပါကိုယ်နေထိုင်တဲ့ကမ္ဘာကြီးမှာကိုယ့်ကိုနှိမ့်ပြီးအဆက်ဆံခံရတာကိုယ့်ကိုမနှိမ့်မြို့တဲ့ပုံနဲ့ဆူဆူဝါဝါအဆက်ဆံခံရတာမျိုးကိုဘယ်သူကမှမခံစားချင်ကြပါဘူး။ဒါကြောင့် HIV AIDS ရောဂါဝေဒနာခံစားနေရသူတွေကိုဒီလိုမဆက်ဆံမိစေဖို့အတွက်တိုက်တွန်းရတာပါ။ဒါဟာတိတ်ကိုရက်ဆက်သလိုနားလည်မှုမရှိတာကိုပြတဲ့အတွက်ဒီလိုခွဲခြားဆက်ဆံတာမျိုးကိုကျမတို့ကဘာကလုံးဝလက်မခံနိုင်ပါဘူး။
ဒီညီလာခံမတက်ရောက်ခင်မှာတော့ဒေါအောင်ဆန်းစုကြည်ဟာမဲလ်ဘုန်းမြို့မှာရှိတဲ့မြန်မာမိသားစုတွေနဲ့လည်းတနားကြီးကြာတွေ့ဆုံခဲ့တဲ့အကြောင်းတွေ့ဆုံပွဲကျင်းပရေးကော်မတီဝင်တဦးဖြစ်တဲ့ကိုမျိုးအေးရ VOA ကိုပြောပါရစေ
။ကျွန်တော်တို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့အတွက်ဒေါအောင်ဆန်းစုကြည်ဩစတြေးလျနိုင်ငံကိုရောက်ရှိမယ်လို့တင်ကြကြကျင်းပါပဲ။လွန်ခဲ့တဲ့နှစ်နှစ်လောက်ကလေးကစဉ်စဉ်အားလုံးကိုကျွန်တော်စနစ်တကျကြိုတင်ပြင်ဆင်ခဲ့ပါတယ်။ဒီမဲလ်ဘုန်းမှာရှိတဲ့မြန်မာပြည်သူလူထုရဲ့တိုင်းရင်းသားအင်အားစုတွေရဲ့အားလုံး2500ကျော်ကျော်တက်ရောက်ပါတယ်။တော်ဆန်းစုကြည်မရောက်လာခင်မှာတက်ရောက်လာကြတဲ့ကျွန်တော်တို့အပိတ်သက်တွေကိုဖြောပြတဲ့အစီအစဉ်ရှိပါတယ်ကျွန်တော်တို့ကရင်တိုင်းသားတွေအနေပြီးတော့တို့အကတွေနဲ့ကျွန်တော်တင်ဆက်ခဲ့ပါတယ်နောက်ပြီးတော့မှကျွန်တော်တိုင်းရင်းသားလူမျိုးလားအတီးတီးအနေပြီးတော့တောင်ဆန်းစုကြည်နဲ့တွေ့ဆုံရေးအတွက်ဝမ်းသာစကားတွေကိုအတီးတီးအနေပြီးတော့ပြောကြားခဲ့ကြပါတယ
်တက်ရောက်လာတဲ့မြန်မာမိသားစုတွေကိုဒေါ်အောင်ဆန်းစုကြည်ကလည်းလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပြီးတော့တိုင်းရင်းသားတွေရဲ့အခန့်ကဏ္ဍနဲ့ပြည်ထောင်စုထဲမှာအားလုံးအဆင်ပြေဖို့ဆိုရင်အားလုံးကနေအပေးအယူလုပ်ချင်တဲ့စိတ်ရှိဖို့လိုအပ်တဲ့အကြောင်းအခုလိုပြောကြားသွားခဲ့ပါတယ်
။ဘဝကစိန်ခေါ်မှုပါပဲ။အဲ့တော့ကျမတို့ကဆိုလို့ရှိရင်အင်တာမတ်ကြီးမားတဲ့စိန်ခေါ်မှုဖြစ်တဲ့ကျမတို့ရဲ့ပြည်ထောင်စုထူထောင်ရေးကိုလုပ်ဖို့ဟာကျမတို့မှာအခွင့်အမ်းရတယ်။ဒါဟာမျိုးဆက်တိုင်းမျိုးဆက်တိုင်းမှာရတယ်ဟုတ်ပါဘူး။ဒါကြောင့်ကျမတို့အခုပြည်သူပြည်သားများဟာဒီခေတ်ဒီခါမှာမွေးလာပြီးတော့မြန်မာနိုင်ငံရဲ့ပြန်လေထူထောင်ရေးပြန်လေငင်းကြင်းပြန်လေညီညွတ်ရေးကိုလုတ်ပိုင်ခွင့်ရှိတာဟာအထူးအခွင့်အရေးလို့မြင်ရှင်ကြပါတယ်။ဒီဟာပြဿနာရေးလို့မမြင်ရှင်ကြပါဘူး။စိန်ခေါ်မှုဆိုတာအခွင့်အရေးပါပြဿနာမဟုတ်ပါဘူး။ဒီစိန်ခေါ်မှုကိုကျမတို့အနေနဲ့မှန်မှန်ကန်ကန်ညှိဆိုင်ဖို့သာလိုတယ်ဖြစ်ပါတယ်
။ဒါအပြင်2008ဖွဲ့စည်းပုံခြေကဥပဒေနဲ့ပတ်သက်လို့လည်းဒီဥပဒေကိုပြင်ဆင်မှုမရှိဘဲဆက်လက်ကျင့်သုံးနေမယ်ဆိုရင်မြန်မာနိုင်ငံဟာဒီမိုကရေစီပြည့်ဝတဲ့လူအတိုင်းအဝိုင်းဖြစ်နိုင်မှာမဟုတ်ဘူးလို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဩစတြေးလျနိုင်ငံခီးစဉ်အတွင်းမှာလည်း2015မတိုင်ခင်ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်နိုင်ရေးအားလုံးကဝိုင်းဝန်းကူညီပံ့ပိုးကြဖို့တောက်လျှောက်တိုက်တွန်းခဲ့တာပါ။ဒါကြောင့်လည်းဩစတြေးလျရောက်မြန်မာအရေးလှုပ်ရှားသူတွေကနေဖွဲ့စည်းပုံပြင်ဆင်ရေးလက်မှတ်စုဆောင်းတဲ့လှုပ်ရှားမှုတစ်ခုကိုဒီကနေ့စတင်လိုက်တယ်လို့ဒေါက်တာမြင့်ချိုကပြောပါတယ်။
ဩစတြေးလျမှာရှိနေတဲ့မြန်မာနိုင်ငံသားတွေသာမကပဲနဲ့ဩစတြေးလျနိုင်ငံသားတွေအကုန်လုံးပါဘာကြောင့်ပြင်သင့်နေဆိုတာကိုကျွန်တော်တို့ကရှင်းပြပြီးတော့လက်မှတ်ကောက်ခံမယ်။အဲ့ဒါဒီဒီဇင်ဘာလကုန်31ရက်နေ့ရောက်ရင်ကျွန်တော်တို့အားလုံးစုစည်းပြီးတော့ဩစတြေးလျအစိုးရကိုစာနဲ့တကွကျွန်တော်တို့တင်ပြီးတော့ပြည်သူတွေကတော့ကျွန်တော်တို့တောင်းဆိုနေပြီးဩစတြေးလျအစိုးရကဒါကိုတန်တမာရေးရဤပညာရနိုင်ငံရေးရဒီတွင်မှာရှိနေတဲ့အစိုးရနဲ့ပါလီမန်နဲ့တပ်မတော်တို့ကိုတိုက်တွန်းတောင်းဆိုပြီးတော့အများဆုံးပြင်ဖို့ကိစ္စတွေကိုလှုပ်ဆော်ပေးဖို့တိုက်တွန်းပေးဖို့အဲ့ဒါဒီကိုကျွန်တော်တို့တောင်းဆိုမယ်လေ
မနေ့ပြန်မှာတော့ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ဩစတြေးလျနိုင်ငံခီးစဉ်အဆုံးသတ်ပြီးမြန်မာနိုင်ငံကိုပြန်လည်ထွက်ခွာมาဖြစ်ပါတယ်သူ့ရဲ့9ရက်ကြာဩစတြေးလျနိုင်ငံခီးစဉ်အတွင်းမှာဩစတြေးလျဝန်ကြီးချုပ်နိုင်ငံသားရေးဝန်ကြီးလွှတ်တော်အပါအဝင်ထိပ်ပိုင်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဩစတြေးလျတက္ကသိုလ်တွေကပေးအပ်ချင်းမြင့်တဲ့ဂုဏ်သူဆောင်ပါရဂူဘွဲတွေကိုလည်းလက်ခံရယူခဲ့ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဖွဲ့စည်းပုံခြေကံဥပဒေဆိုင်ရာကိစ္စတွေကိုအလေးအနက်ထားပြောဆိုဆွေးနွေးခဲ့ပါတယ်ရှင်